COVID-19 တကြောပြန်ကူးစက်မှုနှုန်းမြင့်မားလာနေတဲ့မြန်မာနိုင်ငံမှာနေ့စဉ်ဆိုသလိုပိုးကူးစက်မှုတွေ့ရှိသူကထောင်နဲ့ချီပြီးဇက်တိုက်တွေ့ရှိခဲ့တာမှာတော့ဒီကနေ့ဇူလိုင်လ3ရက်နေ့မှာလဲ24နာရီအတွင်းဓာတ်ခွဲနမူနာပေါင်း954ဦးကိုစစ်ဆေးခဲ့တာမှာပိုးတွေ့အတည်ပြုလူနာတစ်က1889ဦးအထိထပ်မံတွေ့ရှိပါတယ်ကိုဗစ်ကြောင့်အသက်ဆုံးခဲ့ရသူက20ဦးထိရှိတယ်လို့လဲဒီကနေ့အားကစားနဲ့ကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်COVID-19 ကူးစက်မှုနှုန်းမြင့်မားလာနေတဲ့အတွက်မြန်မာနိုင်ငံတဝန်းကပြည်내နဲ့တိုင်းတချို့ကမြို့နယ်တွေကပြည်သူတွေမလိုအပ်ရင်အိမ်ပြေမထွက်ကြဖို့နဲ့အသွာအလာကန့်သတ်မှုတွေလုပ်ဖို့ကျန်းမာရေးဝန်ကြီးဌာနက State at Home အမိန့်တွေကိုဇက်တိုက်ထုတ်ပြန်နေပါတယ်။လက်ရှိ State at Home အိမ်ထဲမှာပဲနေကြဖို့ကြေညာထားတဲ့မြို့နယ်တွေကတော့ချင်းပြည်နယ်မှာတွန်းဆန်တမူကလေးတိတိန်ဖလန်းထန်တလန်ဟာခါပဲခူးတိုင်းတွေမှာတော့တာယာဝတီမင်းလလက်ပတန်းနဲ့ရှမ်းပြည်နယ်မှာလာရှိုးလောက်ကိုင်းကိုကန့်ကိုပိုင်အုတ်ချုပ်ခွေရဒေသမန္တလေးမှာတော့ချမ်းမြတာစီပြည်ကြီးတကူမဟာအောင်မြေအောင်မြေတာဆန်နဲ့ပသိမ်ကြီးမြို့နယ်တို့ဖြစ်ပါတယ်ဇူလိုင်လ3ရက်နေ့ဒီကနေ့ကစလို့စကိုင်းတိုင်းဟုံမလင်းမန္တလေးတိုင်းပြည်ဦးတွေနဲ့ရှမ်းပြည်နယ်နောင်ချိုမြို့တွေကို State at Home သတ်မှတ်ပါတယ်မနေ့ဖြန်ဇူလိုင်လ4ရက်နေ့ကနေစပြီးအေယာဝတီတိုင်းပသိမ်မြောင်းမြတာပေါင်းအစရှိတဲ့မြို့နယ်တွေထပ်မံသတ်မှတ်လိုက်တာကြောင့်မြို့နယ်ပေါင်းက26မြို့နယ်အထိရှိသွားပြီဖြစ်ပါတယ်မြန်မာနိုင်ငံတဝန်းလုံးတိုင်းတာနဲ့ဒီကနေ့ဇူလိုင်လ3ရက်နေ့ထိထုတ်ပြန်တဲ့စည်ရေးအရပိုးတက်ခွဲနမူနာပေါင်း28,600,1983ခုကိုစစ်ဆေးခဲ့တာမှာတော့ COVID-19 ပိုးကူးစက်သူပေါင်းက36,389ဦးထိရှိသွားပြီဖြစ်ပါတယ် COVID-19 ကြောင့်အသက်ဆုံးခဲ့ရသူပေါင်းကတော့3,384ဦးထိရှိသွားပြီဖြစ်ပါတယ်ရှင်